ပူစောတလီစောရဲ့မောင်တော်ကြံဖတ်မှုကိစ္စကိုကွင်းစင်းစုံစမ်းနေတယ်ပေါ့လေဒီရခိုင်ပြည်နယ်စုံစမ်းစစ်ဆေးကော်မရှင်အဖွဲ့ဝင်တူဦးနေတယ်ပေါ့လေဒီမောင်တော်ဒေသမှာကွင်းစင်းစစ်ဆေးတာတွေကဘယ်နေရာတွေမှာများရောက်နေတယ်လဲပြည်ပြ
ကျွန်တော်တို့အဓိကတော့လက်ရှိကမြန်မာထိုင်ချပြီးတော့မှခူရဝဘေးပွင့်ချူချောင်းရဲ့တည့်ရုံရဲ့အဲဒီလိုရတယ်ကျွန်တော်မြန်ရဲ့တော့တည်းမှာတော်တော်ရောက်ခဲ့ပါတယ်
ဒေတာကန်တွေအတွက်တွေ့ဆုံမှာပေါ့လေသူတို့ရဲ့ပုံမှန်တဏ္ဍီပေါ့ဆင်မဲဆိုင်ရုပ်ပိုင်းဆိုင်ရာအခြေအနေရောဘယ်လိုများတွေ့ရပါလဲဗျ
ပြိပကဖြစ်တာရဲ့နေရာဒေတာဆိုတော့လေသူတို့ကြောက်နေကြပါတယ်သွားလိုက်တယ်ဆိုလို့ရှိရင်လည်းသူကပြုတ်ပြူချောင်းဆိုလို့ရှိရင်ခရောင်းမှထွက်လာတာပြည်ပါမရှိပါဘူးဖြစ်ပြတဲ့နေရာကိုကြည့်ခဲ့တယ်ဆိုတော့လောက်ပဲကျွန်တော်တို့ကြည့်ခဲ့ပါလေဒါကပြရခင်းစကန်တိုက်ခိုက်ခံနေထားတွေကိုအမှလက်တွေ့တိုက်ခိုက်ခဲ့တဲ့ရတပုံရရှင်းကြတယ်ပြီးတော့မှကျွန်တော်တို့ညမြမ၅ဦးလက်တွေ့တယ်ညမြမ၅ဦးဆိုတဲ့နေရာမှာရခိုင်ပါတယ်ဒီပါတယ်ဒီပုဂ္ဂိုလ်နဲ့တွေ့အဲ့တော့ဒါကဒုသမနာနဲ့ဖွဲ့တာမင်းနဲ့တော့လေကျွန်တော်ရဲ့ဆရာကြီးတော်တော်အောင်ထွန်းတက်ရဲ့ဆရာဥပညာရဲ့အကြောအစ္စလာမ်ကွန်မြူနတီကိုသွားပြီးတော့မှကျွန်တော်မေးပါတယ်ကော်မရှင်ရဲ့တာဝန်ထဲမှာလည်းတခုအနေနဲ့ကနောက်လာတူဖြစ်ရမျိုးဆက်မဖြစ်အောင်လို့ဟိုအကြံပေးဖို့အတွက်ဆိုပြီးပြောထားတာရှိရပါတော့တော့တချို့အသေးစိတ်ဆိုတော့ကျွန်တော်ကကော်မရှင်ကနေဘယ်မှာမထုတ်ပြန်သေးပဲနဲ့ကျွန်တော်ပြောဖို့မသင့်လေချင်တယ်ပါလေနော်တခုလေးရှိတာကျွန်တော်သွားခဲ့တယ်မေးခဲ့တယ်ဒီလိုအလားတူဖြစ်ရမျိုးမဖြစ်အောင်လို့ကျွန်တော်တို့ဘလို့များအဆူရဘက်ကနေဆောင်ရွက်ပေးရမလဲဆောင်ရွက်ပေးနိုင်မလဲဆိုတာကိုကျွန်တော်တို့ကနေပြီးတော့မှလေးရော
ကျန်းဖတ်မှုဖြစ်စဉ်တွေတိုက်ပွဲတွေဖြစ်ခဲ့တဲ့အချိန်တုန်းကလည်းဒါရွာတွေလည်းမီးလောင်ပျက်စီးဆုံးရှုံးတာတွေလည်းရှိခဲ့တယ်ပေါ့လေအဲ့ဒီအချိန်တွေကဘလို့များတွေ့ခဲ့ရပါလဲဗျ
အဲကျွန်တော်တို့သွားတဲ့နေရာတွေကတော့တွေ့ပါတယ်ဟိုမီးလောင်ပျက်နေရာတွေတွေ့ရပစ္စည်းတွေအချို့နေရာလေးတွေလည်းဆိုပြန့်ကျဲနေတာတိုင်းမှတ်တမ်းနေခဲ့တယ်ဒါဘလို့ဖြစ်လဲဆိုတာကိုတော့ကျွန်တော်တို့ကဆက်ရဲတပ်ဖွဲ့ဝင်လည်းမီးတယ်ဖက်ကဖွဲ့တွေလည်းကျွန်တော်မီးတယ်ဒေတာခံတွေလည်းကျွန်တော်မီးတယ်ဆိုတော့ကျွန်တော်တို့အခုအဆင့်ကကျတော့ကျွန်တော်တို့ကဟိုဒေတာယူတယ်ပေါ့နော်ဒီပုံမှာကပြန်ပြီး analyze တန်လောက်အောင်ပါပေါ့လေကျွန်တော်အခုလာတဲ့အကြီးအကျယ်ကလည်းဒီလိုပါလို့ကနဦးနေနဲ့ကျွန်တော်လာပြီးကြည့်ရယ်လာပြီးတော့မှမင်းများနဲ့ပြည်မြေကိုတွေ့တွေ့အောင်ကျွန်တော်စူးစားတယ်ဖြစ်မှန်တကယ့်အခြေအနေကိုလည်းအဖက်ဖက်ကနေကျွန်တော်သိအောင်စူးစားတယ်ဒီပုံမှာကျွန်တော်ပြန်သုံးသပ်ပြီးတော့ဟာဒီကော်မရှင်ရဲ့အစီအစဉ်ကတော့ကျွန်တော်ပြန်ပြီးတော့မှပြန်ပူပြီးပို့ပါဟုတ်ကဲ့ပ
ါဒါဆိုဆရာတို့ဒလော့ဆယ်ပေါ့လေတွားရောက်ပြီးတဲ့ရွာပေါင်းဆိုလို့ရှင်ဘယ်နှရွာလောက်များရှိနိုင်မလဲ
ဖြစ်တာကတော့ကျွန်တော်20လောက်ရှိတယ်ဒလော့ဆယ်မှာ12ရွာလောက်ပေါ့နော်12 13ရွာလောက်ကျွန်တော်ရှိပါတယ်အခုလည်းကျွန်တော်တားလျှောက်သွားတယ်မှာမောင်တော်ကနေတစ်ချိန်မှာသူ့မြောက်ဘက်ကရွာတွေကိုကျွန်တော်တားလျှောက်ပြန်ဆင်းပါမယ်ခင်ဗျ
တော်လာရတဲ့လမ်းတစ်လျှောက်ပေါ့လေအခြေအနေတွေကရောဘယ်လိုများရှိပါဒီဒေတာစစ်စင်ရေးဆိုပြီးတော့တတ်မှတ်ထားတဲ့နေရာတွေဆိုတော့အခြေအနေဘယ်လိုများတွေ့ရပါလဲဗျ
အခြေအနေကတော့ဟိုပေါ့တိတ်ဆိတ်တယ်ဗျာပြောကပြစားပြီးရဲ့ဟာကတော့ဒါကတော့တိတ်ပြောကြတာမရှိဘူးတိတ်ဆိတ်နေတယ်သဘာဝချင်းနေရာမရေရသေးဘူးလူလဲချူကြချူကြပဲတွေ့တယ်ပေါ့ဒါကတော့အခုပြိပကပဲခေါ်မလားချက်ချက်တဲ့နေရာပေါ့နော်ချက်ချက်ခံရတဲ့နေရာပါလားအေးအဲ့ဒီနေရာတွေနောက်တစ်ခါကတော့တိတ်ဆိတ်နေပါလားအခုကတော့တဖြည်းဖြည်းနဲ့တို့တို့ပြန်မေးတဲ့ခါတဖြည်းဖြည်းပြန်ပြီးတော့မှပြန်လာပြီးအခြေချလာပြီးလို့ဆိုတော့တို့တော့ဒီမနေ့ပဲကျွန်တော်တို့သွားခဲ့တဲ့ရွာတရွာဆိုလို့ရှိရင်ပုံပုံနှစ်ပုံလောက်တော့ပြန်လာပြီပေါ့လေတပုံကမလာနိုင်သေးဘူးပေါ့လေလာနိုင်သေးဘူးဆိုတာလည်းကြောက်တယ်ပေါ့လေ
ဆရာတို့ဒီသီးစဉ်ပြီးရင်နောက်ထပ်ကောအဲ့ဒီကိုထပ်သွားဖို့များအစီအစဉ်ရှိအောင်လား
ကျွန်တော်တို့ကလေဒါဟိုကော်မရှင်မှာကျွန်တော်စီဝေးလုပ်ခဲ့တာအနည်းဆုံးတော့ကျွန်တော်3ချိန်ဆင်းဖို့ကျွန်တော်တင်ထားပါတယ်စီဝေးမှာဆုံးခဲ့ထားတယ်ကျွန်တော်နှစ်ခုရှိရပါလေ primary data နဲ့ secondary data ပေါ့ဆိုတော့အခုကကျွန်တော်လာတာ primary data ကိုယူတဲ့ဘောပါဟုတ်ဒီမှာအကုန်လုံးမှာတော့အကျဉ်းချင်းရနိုင်ဖို့ခက်မှန်းထားပါတယ်ခင်ဗျာ limitation ပေးထားတာက January 31ပါဟုတ်
ကဲ့ဆရာဦးစောတလေးစောရေးအခုလိုပြကြပေးတာကျေးဇူးများကြီးတင်ပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ကျေးဇူးပါ